ရုတ်မြန်မာနိုင်ငံနယ်စပ်မြင်းတွင်မူဆယ်မြို့နယ်မြန်မာဘက်ခြမ်းမှာစင်ဖြူဈေးကော်မတီရုံးတည်ဆောက်တာကိုတရုတ်နိုင်ငံလက်နက်ကိုင်အဖွဲ့တပ်ဖွဲ့ကနေဒီကနေ့ဝင်ရောက်တားမြစ်ခဲ့ပါတယ်။ကြိုတင်အကြောင်းကြားတာမရှိဘဲလက်နက်နဲ့ဝင်ရောက်တားမြစ်တဲ့အပေါ်နှစ်နိုင်ငံတန်တမန်နီးရတရုတ်အစိုးရကိုကန့်ကွက်ထားတယ်လို့ဒေသခံမြန်မာအစိုးရတာဝန်ရှိသူတွေကပြောပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်။
ဆမ်းမြင့်နယ်မြောက်ပိုင်းမူဆယ်မြို့နယ်တရုတ်မြန်မာနယ်စပ်နီးမှာမူဆယ်မြို့နယ်စင်မြူဈေးကော်မတီရုံးဆောင်တာကိုဒီမနက်မှာတရုတ်လက်နက်ကိုင်တပ်ဖွဲ့ကနေဝင်ရောက်တားဆီးခဲ့တာပါဒီလိုတားဆီးခဲ့တဲ့အတွက်နိုင်ငံတန်တမာနီးရတရုတ်အစိုးရကိုကန့်ကွက်ထားတယ်လို့မူဆယ်ခရိုင်ဒူးအုပ်ချုပ်ရေးမှူးဦးအုပ်ကာကပြောပါတယ်
မနက်ကကျွန်တော်တို့ဒီစင်ပြူဈေးမြန်မာဘက်ကနေပြီးတော့ဟိုဈေးကောင်းရောအဆောက်အအုံဆောက်တဲ့နောက်ပတ်သက်ပြီးတော့ဒီဘက်ကနေပြီးတော့ဒါလာရောက်ကန့်ကွက်တာရှိပါတယ်ခင်ဗျာ။အများတော့တို့ကလေးစားအဲ့ပတ်ချက်လောက်ရှိပါပါ။ရုပ်ဆောက်တာကတော့ကျွန်တော်တို့မြန်မာဘက်ကဆောက်တာဟုတ်တယ်။နိုင်ငံနယ်စပ်ကဒါဟိုနော်တတ်မှတ်ရတဲ့ဟာနဲ့မကန့်ညီဘူးဆိုရင်တို့ကန့်ကွက်ပါကျွန်တော်ရှိပါတယ်။အဲတို့တော့လည်းပဲခုနလက်နက်ကန်အဖွဲ့တို့ပါတို့ဒီလိုလာရောက်ဆောက်ရမယ်ဆိုရင်ကျွန်တော်တို့ဒါကြိုတင်အကြောင်းကြားပြီးခုစေယူပါပါတယ်။အခုတော့တို့အကြောင်းကြားရင်းမရှိလို့ကြောင့်ကျွန်တော်တို့ကတော့ဒါနိုင်ငံတန်တမာနီးရတယ်ကံကစားသာပြီးမှုကြီးဖြစ်ပါလေခင်ဗျာ
ဒီကနေ့မနက်7:00လောက်ကရှမ်းပြည်နယ်မြောက်ပိုင်းမြန်မာပြည်ုပ်နယ်ကမူဆယ်မြို့နယ်တွင်းကစင်ယူပေါင်းဒီနယ်စပ်ဂိတ်မှာဈေးကော်မတီရုံးတည်ဆောက်တာကိုတားမြစ်မှုဖြစ်ပွားခဲ့တာပါဒီအဆောက်အုံဟာတပ်မတ်နယ်နမိတ်ဆက်ကျော်ပြီးနိုင်ငံနယ်စပ်စည်းနဲ့စိတ်ကနေလို့တားမြစ်တာလို့ယူဆတဲ့အကြောင်းဥဥက္ကာကဆက်ပြောပါတယ်
ကြောင်ရတော့ကျွန်တော်တို့ကနိုင်ငံနယ်စပ်မြင်းရဲ့စင်မီတာတွင်းမှာဒါတစ်ဖက်နဲ့တစ်ဖက်အခိုင်အမာတော့မဆောက်လို့ရဆိုတော့ကျွန်တော်တို့သဘောတူညီချက်ရှိပါတယ်အဲ့တော့တို့အနေနဲ့ဒါကျွန်တော်တို့ဒီစင်မီတာတွင်းကြောက်နေတယ်လို့ဒါယူဆလို့လာရောက်ကမ်းမတယ်လို့အဲ့လိုပဲယူဆပါတယ
်နိုင်ငံနယ်စပ်မြင်းသားမှာခိုင်မာတဲ့အဆောက်အုံမဆောက်လို့ဘူးတရုတ်ဘက်ကလာရောက်တားမြစ်ခဲ့တာဖြစ်ပြီးတရုတ်လက်နက်ကစစ်ဖွဲ့ဝင်တွေနဲ့သူတင်ကားအပေါ်စား3ပြည်နဲ့ပါဝင်ဆက်ပါတယ်တင်ကားတွေကတော့တရုတ်ဘက်ချမ်းမှာရပ်ထားတယ်လို့ဒေသခံတွေကပြောပါတယ်လူလုံးစုံမြန်မာအနာပိုင်ဒီဘက်ကဈေးကော်မတီစောက်အုံစောက်တဲ့လုပ်ငန်းကိုဓာညီပြဆိုင်ထားခဲ့ပါတယ်။နိုင်ငံနယ်စပ်နာဈေးကော်မတီယုံစောက်လို့နေမှုနဲ့ပတ်သက်လို့မူဆယ်မြို့ခံရှမ်းစာပင်နဲ့ယဉ်ကျေးမှုကော်မတီသွင်းရင်းမှုစိုင်းမြောက်အောင်ကအခုလိုအမြင်သဘောထားပေးထားပါတယ
်။နယ်စပ်ဆိုတော့သူကဖလောက်မီတာဟိုသတ်မှတ်ထားတယ်။သူကအလုံးအားစောက်ထားတယ်ဆိုတော့အဲဆိုတာလည်းနည်းနည်းလိုနေတာဆိုတော့အခိုင်အမာအစောက်ကြီးတွေမစောက်ရအောင်လေ။
ဒီအောက်တိုဘာလဇန်ပိုင်းလကလည်းမူဆယ်မြို့နယ်မဟီရိုမြို့နယ်ခွဲတွင်းမှာတရားမဝင်ဝင်ထွက်သွားလာနေတဲ့လမ်းတွေကိုတရုတ်နိုင်ငံကအာဏာပိုင်ကလည်းမြောင်းကူးပေါ်ခဲ့တယ်လို့စိုင်းမြအောင်ကပြောပါတယ
်။မန်ဒီယိုနဲ့မြန်မာချင်းဆိုင်ရွာကရှင်ချင်းပေါ့ပြီးတော့ကောက်ကုတ်နဲ့ပြည်ပြည်သက်ချမ်းကိုဖြီးဆက်နေတာပေါင်းဆောင်ပေါ့သူကအဝင်ထွက်သွားလာနေကြအဲ့မှာသူတို့နယ်မြေထဲမှာပဲဖြီးဆက်တဲ့နေရာမှာပဲသူကမြောင်းကူးလိုက်တာသွားလို့မရအောင်မောင်ခိုလေးတွေရုပ်သက်ပုံပေါ်ဆောင်ပေါ့ဒီရွာကသွားလာနေတဲ့ရွာတွေကအဲ့နည်းနဲ့အချက်တွေ့တော့ပါတော့
မူဆယ်မြို့ဟာတရုတ်နိုင်ငံနဲ့ဆီဆက်နေတဲ့မြို့ဖြစ်ပြီးတရားမဝင်မောင်ကိုရောင်းဝယ်မှုတွေမရှိအောင်တရုတ်အစိုးရကကြိုးပမ်းနေပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ19ရက်နေ့ကလည်းရှမ်းပြည်နယ်မြောက်ပိုင်းပန်ဆိုင်ကျူကုန်းနဲ့မုံကူလမ်းပေါ်မှာရှိတဲ့မြန်မာပိုင်နဲ့ဆိုင်ကောင်းကျေးရွာပင်ကိုလုံခြုံရေးဝတ်စုံတွေဝတ်ဆင်ထားတဲ့တရုတ်ဘက်ကဝင်ရောက်လာပြီးညီတကူဘက်ဟိုနဲ့တူပြီးခြံစည်းရိုးခတ်ဖို့လှုံ့ဆော်နေတဲ့အတွက်ဒေသခံတွေနဲ့မြန်မာအာဏာပိုင်ဖွဲ့တွေကကန့်ကွက်ခဲ့ကြပါတယ်ခင်ဗျာ။